Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ30ရက်နေ့လနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ25 32 57နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကဇုံလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံမှာအသေးခံဘုံနှလုံးပေါက်ကွဲခဲ့တဲ့အတွက်သတင်းတော်9ဦးအပါအဝင်26ဦးသေဆုံးပါတယ်။ဆီးရီးယားဆွေကတပ်စခန်းတွေကိုဒုံးကျဉ်နဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူညီညွတ်ကောင်စီအဖွဲ့ဟာညနေပိုင်းကနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးညပိုင်းမှာတော့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမမျှသရေအောင်နဲ့တင်ပြပေးပါမယ်ခင်ဗျ။
အခုညဆက်ပြီးနားဆင်ရမယ့်သတင်းပါတွေမှာအီရန်နျူကလ িয়ার ရင်းနဲ့အမေရိကန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်မထွက်ဆိုတဲ့နိုင်ငံတကာသတင်းတပုတ်ပြီးနားဆင်ရမယ့်မြန်မာသတင်းလွှာမှာတော့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တပ်တမန်တွေဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းတွေ့ဆုံပါတယ်
The UN Security Council does have the ability to refer the Myanmar government to the International Criminal Court, and that was one of the demands that they presented to the delegation.
ကုလသမဂ္ဂဝင်ကွင်ပေးခြင်းအပြင်မြန်မာစစ်တပ်ကိုဖြောင်းချနိုင်မယ့်အခွင့်အလမ်းဖြစ်တဲ့အကြောင်းဩစတြေးလျဘာမကတဦးရဲ့သုံးသပ်ချက်ကိုနားဆင်ရမှာပါ။ Reuters သတင်းတောက်နှစ်ဦးအမှုကိုထောင်ချောက်ဆင်ဖန်စီတာဖြစ်ကြောင်းထွက်ဆိုခဲ့တဲ့တရလူပြတပ်တွေရဲရရှိကိုရဲစီကံဖောက်ဖျက်မှုနဲ့အယူခံကွင်ချေပခုခံကွင်မရှိပဲအေးအေးယူခံထားရတဲ့အခြေအနေနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲပြင်းထန်နေတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာအတေကံဘုံနှလုံးပေါက်ကွဲခဲ့တာကြောင့်သတင်းတော်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်ဒါအပြင်သတင်းတော်5ဦးနဲ့နောက်ထပ်လူ50လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်အာဖဂန်နစ္စတန်တမိုင်းမှာတရင်တော်တွေအများဆုံးသေဆုံးဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS အစ္စလာမစ်စစ်တေကျအဖွဲ့ကထုတ်ပြန်တဲ့ AMAK တရင်ဌာနကတဆင့်ပြောပါတယ်အာဖဂန်တရင်တော်များဘေးကင်းလုံခြုံရေးကော်မတီ AJSC ကတော့တရင်တော်တွေသေဆုံးဒဏ်ရာရတာကိုအတိအပြုပြောကြလိုက်ပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်လွတ်လပ်တဲ့ဥရောပအတန် RFCR ကတရင်တော်မဟာရမ်ဒူရာနီအပါအဝင်အမျိုးသမီးတရင်တောက်တူနဲ့တခြားသတင်းတောက်တူတို့လည်းတည်ဆုံသွားတယ်လို့ဆိုပါတယ် RFC အတန်လင်းဌာနကတခြားအမျိုးသား2ဦးလည်းတည်ဆုံနေတယ်ပါသွားတဲ့အပြင် AFP သတင်းဌာနကလည်းသူတို့ရဲ့ကာဘူးမြို့ကဓာတ်ပုံသတင်းထောက်ချုပ်ရှာမာရိုင်းလည်းတည်ဆုံသွားကြောင်းအတည်ပြုပြောဆိုပါတယ်တင်းလာနေကတိုက်ခိုက်မှုအတွင်းအာဖဂန်နိုင်ငံကနာမည်ကြီး A1 TV သတင်းဌာနကလည်းသူတို့ရဲ့ဝန်ထမ်း2ဦးတည်ဆုံသူတွေထဲမှာပါဝင်ကြောင်းအတည်ပြုပြောဆိုပါတယ်ဒီနေ့လာနေမနေ့ပိုင်းရုံးတက်ချိန်မှာအသေးခံဖောက်ခွဲရေးသမားကမော်တော်ဆိုင်ကယ်နဲ့အာဖဂန်ထောက်လှမ်းရေးဌာနရုံးချုပ်မှာအသေးခံဖောက်ခွဲခဲ့တာလို့မျက်မြင်သက်သေတွေနဲ့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ပထမပောက်ကွဲမှုအတွက်ကယ်ဆယ်ရေးလုပ်နေကြသူတွေထံကိုဒင်းတောက်အယောင်ဆောင်ထားသူကနောက်ထပ်အသေးခံဘုံတစ်လုံးနဲ့ဖောက်ခွဲခဲ့တာလို့ကာဘူးမြို့ရဲတပ်ဖွဲ့ကပြောပါတယ်
။တနင်္လာနေ့နောက်ပိုင်းကဟာမားနဲ့အလက်ပိုမှာရှိတဲ့ Syria စစ်ခြေစိုက်စခန်းတွေကိုဒုံးကျဉ်နဲ့တိုက်ခိုက်တာခံခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဒီတိုက်ခိုက်မှုမှာဘယ်သူတာဝန်ရှိရဲဆိုတာနဲ့ထိခိုက်ပျက်စီးမှုနဲ့အသေးပြောက်စင်းအတိအကျကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဟာမားကကုန်ပစ္စည်းတိုးလောင်ရုံတစ်ခုနဲ့အလက်ပိုနိုင်ငံတကာလေဆိပ်အနည်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအစ္စရေးလက်ချက်ဖြစ်ပြီးအီရန်အများစုပါဝင်တဲ့အမှုဒဏ်26ယောက်တည်ဆုံးခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။လူခုနှစ်ဦးတေဆုံးခဲ့တဲ့ဒီလအစောပိုင်းကစီးရီးယားလေတိုက်အခြေလေတိခတ်မှာရှင်လေတိုက်အခြေစိုက်စခန်းတိုက်ခိုက်ခံရမှုမှာလည်းအစ္စရေးကနောက်ွယ်ကကြိုးကင်ခဲ့တယ်လို့စီးရီးယားလူအခွင့်ရေးဆောင်ကြီးအဖွဲ့ကတန်တရားရှိထားပါတယ်။သူတို့ရဲ့နေနေနဲ့တိုက်လေရင်တွေကိုထိခိုက်တယ်လို့ယူဆရင်ပြင်းပြင်းထန်ထန်လက်တုံပြန်သွားမယ်လို့အစ္စရေးကကြိုတင်သတိပေးထားတာလည်းရှိပါတယ်။ Hezbollah စစ်သွေးကြွတွေကိုလက်နက်အထောက်ပံ့ပေးတဲ့အတွက်အစ္စရေးကအီရန်ကိုအပြစ်တင်ထားပါတယ်။
အစ္စရေးနဲ့ပါလက်စတိုင်းကြားညီညာရေးရရှိအောင်ဆောင်ရွက်ရေးဟာအမေရိကန်ပြည်ထောင်စုအတွက်အမတန်အရေးပါတဲ့ဦးစားပေးလုပ်ငန်းရပ်ဖြစ်တာကြောင့်လိုအပ်တဲ့အကူအညီကိုပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကတနင်္လာနေ့မှာပြောကြားလိုက်ပြီးပါလက်စတိုင်းတို့ဘက်ကလည်းနိုင်ငံရေးစကားဝိုင်းကိုပြန်လာဖို့တိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းလူမျိုးတို့အတွက်အကောင်းဆုံးရလထွက်ပေါ်လာမယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်နဲ့ညီညာရေးရရှိအောင်အမေရိကန်ပြည်ထောင်စုကလှုံ့ဆော်သွားမှာဖြစ်ကြောင်းဂျော်ဒန်နိုင်ငံရဲ့ဝန်ကြီး Ayman Safadi နဲ့ Amman မြို့မှာတွေ့ဆုံစဉ်ပြောပါတယ်။ မန်ကန်နဲ့အဖြစ်ဟာဘာဖြစ်တယ်ဆိုတာအစ္စရေးနဲ့ပါလက်စတိုင်းတို့ပဲဆုတ်ဖြတ်ကြမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဖြစ်နိုင်ခြေရှိတဲ့နှစ်နိုင်ငံတွင်တွဲတည်ရှိရေးဆိုတဲ့ရလဒ်ကိုလက်ခံမှာဖြစ်ကြောင်းပြောပါတယ်လက်ရှိပြည်ပခါကိုဖြစ်ရှင်းရေးဟာဒေတာရင်းရေးရှိတည်တံပြီးပြည်ပြည်စုံနဲ့ညီညာရေးရရှိရို့အတွက်အဓိကတော့ချက်ဖြစ်ကြောင်းကျော်ရနိုင် Safari ကပြောပါလဲ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ပြုလုပ်ဖို့ရှိတဲ့ထိပ်သီးဆင်းရဲပွဲကိုတောင်နဲ့မြောက်ကိုရီးယားကြားစစ်မဲ့ဆုံမှာကျင်းပကောင်းကျင်းပဖြစ်မယ်လို့ American သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါရယ်။တွေ့ဆုံဆွေးနွေးမှုကိုလက်ခံကျင်းပလို့ကြောင်းနိုင်ငံတော်များများကအဆိုပြုထားကြကြောင်းဒါပေမဲ့အဲ့ဒီလိုတတိယနိုင်ငံတစ်ခုမှကျင်းပတာထက်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားမှာရှိတဲ့ Peace House ကို Freedom House မှာကျင်းပခြင်းအပြင်ပိုပြီးကိုစားပြုရာရောက်တယ်လို့ရေရှည်တည်တံ့ပြီးပိုအလေးနဲ့ထားရရောက်စီမလားဆိုပြီး Twitter လူမှုကွန်ရက်မှာသမ္မတထရမ့်ကမေးခွန်းထုတ်ထားပါတယ်။စနေနေ့ကတောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့ဆွေးနွေးပြီးတဲ့နောက်မေလကုန်ဒါမှမဟုတ်ဇွန်လဆောင်းပိုင်းဆန်းပိုင်းလောက်မှာကျင်းပဖို့ရှိတဲ့ဒီတွေ့ဆုံဆွေးနွေးမှုအပေါ်သူ့အနေနဲ့အကောင်းမြင်သဘောထားရှိကြောင်းသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာပြောပါတယ်။ကင်ဂျွန်အွန်းနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားသမ္မတနဲ့အကျိုးရှိတဲ့ဆွေးနွေးမှုပြုလုပ်နိုင်ခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကလည်းနောက်ဆုံးဖြစ်ပေါ်မှုအခြေအနေတွေပြောပြခဲ့ကြောင်းသမ္မတထရမ့်က Twitter ကနေရေးသားခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာဖြစ်ပေါ်နေတဲ့ရန်လုံမှုတွေအဆုံးသတ်ရေးအရင်ကထက်အများကြီးနှီးစပ်လာနေပြီဖြစ်ကြောင်း American ပြည်အောင်စုကအရေးပါတဲ့ခေါင်းဆောင်တွေကလည်းအပြုသဘောနဲ့ရှုမြင်နေကြပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ American တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့ပြည်သူ့ပခကိုလေ့လာဖို့ရောက်လာကြတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလဲရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။ဒါပြင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာဒီကနေ့ညဦးပိုင်းမှာပဲတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အချိန်အတန်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မနက်ဖြန်မှာတော့လုံခြုံရေးကောင်စီအဖွဲ့ကပြည်ပခါတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းမောင်တော်ကိုနေချင်းပြန်တောက်ရောက်ပြီးအဲဒီကအခြေအနေတွေကိုလေ့လာမှဖြစ်ပါတယ်။ဒီကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့တင်းတင်းကနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ရောက်ခဲ့ပြီးနေဇက်ကဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်တဲ့အရေးဟာမြန်မာဘက်အချမ်းကအခြေအနေတွေအပေါ်မူတည်နေတယ်လို့ဒီအဖွဲ့မှာပါတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သားမတ်ကြီး Karen Pierce ကပြောပါတယ်။ရခိုင်ပြည်ပခါနဲ့ရိုဟင်ဂျာဒုက္ခသည်အရေးတို့နဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးမှုတွေရှိနေသလိုလူ့အခွင့်အရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကကင်တွယ်ဖြည့်ရှင်းရေးလုံခြုံရေးကောင်စီကလွှဲပြောင်းပေးဖို့လို့လာနေကြပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီထဲမှာတော့ရုရှားနဲ့တရုတ်တို့ကဒီလိုအခြေအနေကိုလိုလားကြဖို့မရပါဘူး။အခုရောက်လာတဲ့လုံခြုံရေးကောင်စီအဖွဲ့အနေနဲ့မနက်ဖြန်မှာတော့သူတို့ခီးစဉ်အဆုံးတတ်ပြီးနေပြည်တော်မှာတရင်သာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲတပ်ဖွဲ့တွေကိုနိုင်ငံတကာဆန်နှုံးမီရဲတပ်ဖွဲ့တွေအဖြစ်ပြောင်းလဲရေးယူရိုတန်း30အကုန်ကျခံတင်နန်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကခုခံကာကွယ်ပြောဆိုပါတယ်ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်ချောက်ဆင်ဖမ်းဆီးဖို့အထက်အရာရှိကခိုင်းစေခဲ့တာပါလို့တေလူပြသက်တဲ့ရဲဝန်ထမ်းတဦးကထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာ EU နဲ့မြန်မာနိုင်ငံအကြားဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာပါဥရောပသမဂ္ဂတာဝန်ကြီးခရစ်စတင်ဆက်မစ်ကမြန်မာနိုင်ငံမှာခင့်မိပြီးရိုးသားတဲ့တာဝန်ယူမှုရှိတဲ့ရဲတပ်ဖွဲ့လိုအပ်နေတယ်ဆိုတာရိုက်တာသတင်းတော်နှစ်ဦးရဲ့အမှုကရှင်းရှင်းလင်းလင်းပြသနေတဲ့အကြောင်းနဲ့ဒီအတွက်အပြောင်းလဲတွေလုပ်ဖို့ EU ရဲ့အကူအညီထောက်ပံ့အရင်ကထက်ပိုပြီးလိုအပ်နေတဲ့အကြောင်းတုံ့ပြန်ပြောဆိုပါရယ်2016နောက်ပိုင်းကစတင်ခဲ့တဲ့ MyPol လို့ခေါ်တဲ့ငါးနှစ်စီမံကိန်းရဲ့ရည်ရွယ်ချက်ကမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူခွင့်ရေးလိုက်နာပြီးကြားမခွဲခြားခြင်းမရှိတဲ့နိုင်ငံတကာဆန်နှုံးမီရဲတပ်ဖွဲ့အဖြစ်အစစ်မြင့်တင်ပေးလို့ရင်ရည်ရွယ်လေ့ကျင့်ပေးခဲ့ပါတယ်2013ကလည်းဥရောပသမဂ္ဂကငွေကြေးထောက်ပံ့န နဲ့အလားတူစီမံချက်တစ်ခုစတင်ခဲ့ပူပါရယ်ဒီတော်တွင်ဖမ်းဆီးတရားစွဲဆိုခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတေလိုပြတက်တဲ့အဖြစ်ထွက်ဆိုခဲ့သူဒုရဲမှူးမိုးရံနိုင်ကိုလည်းရဲတပ်ဖွဲ့စီကံချိုးဖောက်မှုဆံရဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရတူကတနင်္ဂနွေနေ့ကပြောဆိုပါရယ်
ပြောနိုင်ငံကြရေးဝန်ကြီးဝမ်းရီဟာအင်းဒီချင်းမြောက်ကိုရီးယားနိုင်ငံကိုမကြခင်သွားရောက်မှာဖြစ်ပါတယ်။ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပြီးရက်ပိုင်းအတွင်သွားရောက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကြရေးဝန်ကြီးရဲ့ဖိတ်ကြားချက်အရမေလ၂ရက်ကနေ၃ရက်နေ့အထိနေ့ရက်ကြာသွားရောက်မှာဖြစ်ကြောင်းတရုတ်ဆိုရကပြောပါတယ်။ခီးစဉ်အတွင်ဘလို့အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကတော့ဒီကနေ့ထုတ်ပြန်တဲ့အချင်းယုံကြညာချက်မှာဖော်ပြထားခြင်းမရှိပါဘူး။မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်တဲ့နေရာတွေကိုမေလအတွင်းပိတ်ပစ်တဲ့အခါတောင်ကိုရီးယားကသတင်းတောက်တွေနဲ့ကြွန့်ကျင်သူတွေအမေရိကန်ကလေ့လာသူတွေကိုမြောက်ကိုရီးယားကောင်းဆောင်ကဖိတ်ကြားဖို့စီစဉ်ထားကြောင်းထိတိစီအိုဝဲနဲ့ပတ်သက်လို့တင်းငွေနေကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတပြောခွင့်ရယုံယုံချမ်းကပြောပါတယ်။အမေရိကန်နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာတာကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်မလိုအပ်တော့ဘူးလို့ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကပြောကြားခဲ့တယ်ပြောကြခဲ့တာကိုကိုးကားပြီးတော့လဲတောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ခေါင်းဆောင်ကင်ဂျုံအွန်းတို့လာမဲ့သတင်းပတ်၃လပတ်တွင်ပြုတ်လုမဲ့ထိပ်သီးဆွေးဥပွဲကနေမြောက်ကိုရီးယားမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လွတ်ပေးတာနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်နောက်ကျောင်းပြန်လည်လို့မရတဲ့စီစစ်အတီးပြုတ်နိုင်တဲ့သဘောတူညီချက်မျိုးရနိုင်လိမ့်မယ်လို့ ABC သတင်းဌာနကအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကလည်းပြောကြခဲ့ပါတယ်
AIDS ရောဂါကိုတိုက်ဖျက်နေတဲ့ကုလသမဂ္ဂအေဂျင်စီ UNAIDS ကထိတ်တန့်ရာရှိတူးနဲ့ပတ်သက်တဲ့လိမ်မိုင်းဆန်ရစော်ကားမှုမှာတိုင်ကြားချက်အသစ်တွေထပ်မံလက်ခံရရှိတဲ့အတွက်ဒီကိစ္စကိုပြန်လည်စုံစမ်းစစ်ဆေးနေပါတယ်။2015ခုနှစ်မေလကဘန်ကောက်မြို့ဟိုတယ်တစ်ခုမှာတဲခိုနေတော့အစ်စ်နေဝန်တန်းတူးပေါ်လိမ်မိုင်းဆန်ရအကြမ်းဖက်စော်ကားမှုရှိခဲ့တယ်ဆိုတဲ့ဒုတိယအမှုဆောင်ချုပ် Louis Lores ရဲ့အမှုကိစ္စကိုပြန်လည်စုံစမ်းစစ်ဆေးသွားမယ်လို့ UNH ပြောပါတယ်။ Mr. Lores ကတော့ဒီဆော့ဆဲချက်တွေကိုညှင်းဆန်ထားပါတယ်ကုလသမဂ္ဂလက်ရောက်ခံ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဌာနတွင်စုံစမ်းစစ်ဆေးရေးရုံးကလုံလောက်တဲ့သက်တင်ရှိဘူးဆိုပြီးစက်တင်ဘာလကဒီမှုကိုပတ်လက်ခဲ့တာပါ
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်မြသစင်အောင်တို့ပြောပြပေးသွားတာပါအခုနောက်ဆုံးရထားတဲ့သတင်းလှတွေသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်အထက်မှာတော့အရင်ဆုံးနိုင်ငံတကာသတင်းလှမှာအီရန်နျူကလ িয়ার အရေးနဲ့စပါမယ်ရှင်။အီရန်နျူကလ িয়ার သဘောတူညီချက်ပြင်လို့မရရင်တော့အမေရိကန်တို့နှုတ်ထွက်မယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအရှေ့အလယ်ပိုင်းနဲ့ဥရောပမဟာမိတ်တွေကိုပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မှာနိုင်ငံသားရေးဝန်ကြီးအဖြစ်ကျန်းသစ်စာကျင်းပပြီးနောက်နိုင်ငံပိုင်းအတွင်းမှာပဲဝန်ကြီးပွန်ပေယိုပထမဆုံးပြည်ပအခီးစဉ်ကိုစတင်ခဲ့တာဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုအစည်းအဝေးကိုတက်ရောက်ပြီးနိုင်ငံသားရေးဝန်ကြီးကဆော်ဒီအာရေဗျ၊အစ္စရေးနဲ့ဂျော်ဒန်နိုင်ငံတို့ကိုခီးစက်ခဲ့တာပါ။ဒီဆွေးနွေးပွဲတွေမှာတော့ဒေတာရင်းအီရန်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးဦးစားပေးဆွေးနွေးခဲ့တဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းဆောင်ပါကိုမှတ်သင်ကြီးထိုက်ကပြောပြမှာပါရှင်
။အရှေ့အလယ်ပိုင်းဒေတာကိုလွှမ်းမိုးချေလှယ်ဖို့အီရန်ရဲ့ကြိုးပမ်းမှုနောက်သူ့ရဲ့နျူကလ িয়ার ရည်မှန်းချက်အပေါ်မှာအမေရိကန်ကအလွန်စိုးရိမ်ကြောင်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကမဟာမိတ်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီးနိုင်ငံ6ခုနဲ့အီရန်ကြား2015ခုနှစ်ကနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတရဲ့အစီအစဉ်ကိုလည်းအတိပြုပြောဆိုခဲ့ပါတယ်
။ Regarding the JCPOA, President Trump's been pretty clear.
လုံဆောင်မှုပေါင်းဆောင်ရေးအစီအစဉ် JCPOA နဲ့ပတ်သက်လို့တော့သမ္မတ Trump ဘက်ကရှင်းရှင်းလင်းလင်းရှိထားပြောပါပြီ။ဒီသဘောတူညီချက်ကအပြည့်အနာစာရီများလာပါတယ်။ဒီသဘောတူညီချက်ကိုပြည်စံတိုင်းရေးကြိုးစားဖို့အစိုးရကိုညွှန်ကြားထားပြီးတကယ်လို့ပြင်လို့မရဘူးဆိုရင်သဘောတူညီချက်ကလည်းနှုတ်ထွက်မှာပါ။ရှင်းပါလေ
။ဒီသဘောတူညီချက်ကိုစပြီးဆွေးနွေးစဉ်အချိန်ကတည်းကစလို့ Israel ဘက်ကတော့ခါခါတီးတီးစန့်ကျင်နေတာပါ။ American နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးမှုမှာတော့ Israel ဝန်ကြီးချုပ် Benjamin Netanyahu ကသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်
။ The people thought that Iran's aggression would be moderated as a result of signing the
nuclear သဘောတူညီချက်မှာလက်မှတ်ရေးထိုးလိုက်တာကြောင့် Iran ရဲ့ရန်လိုကျူးကျော်မှုတွေကလျော့ပါးသွားမယ်လို့ထင်မြင်ခဲ့ကြပေမဲ့စန့်ကျင်ဘက်တွေပဲဖြစ်လာတာပါ။ Iran ကနိုင်ငံတနိုင်ငံပြီးတနိုင်ငံဝါမျိုးကိုကြိုးပမ်းနေတာပါ။သူ့ရဲ့လုပ်ရက်တွေကိုရပ်ရပါမယ်။ nuclear ဘုံးပိုင်ဆိုင်ကိုကြိုးပမ်းမှုတွေရပ်ရပါမယ်။ရန်လိုကျူးကျော်မှုတွေလည်းရပ်ရပါမယ်။ဒီခြေလေးတွေကိုရက်တက်သွားစေရည်အတွက်အ တူတကွဆောင်ရွက်ကြဖို့ကျွန်တော်တို့ပိုင်းဖြတ်ထားပါတယ်
။ရှင်မြန်နိုင်ငံကဟူတီသဘုံတွေနောက်ဟာမတ်စ်တို့လိုအကြမ်းဖက်အဖွဲ့အစည်းတွေစစ်သွေးကြွတွေကိုအီရန်ဘက်ကထောက်ပံ့ပေးနေပြီးဒေသတစ်ခုလုံးမတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဆွတ်ဆွဲပါတယ်
။ In Yemen, Iran continuesto support the violent Houthi
ဒီမြန်မာမှာဆိုရင်အကြမ်းဖက်ဟူသီတပုံတွေကိုအီရန်ဘက်ကစစ်သုံးဆောင်နေငွေချင်းနဲ့သင်တန်းတွေပေးနေပြီးတော့ဆက်လက်ထောက်ပံ့ပေးနေပါတယ်။ဒါကကုလသမဂ္ဂလူကြီးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တာပေါ့
။အီရန်ဘက်ကတော့အခုချိန်ထိသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်နေတဲ့အနေအထားရှိပြီးပြင်ဆင်ချက်တွေလက်သင့်မခံဘူးလို့ပြောဆိုထားတာပါ။အီရန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတွေလည်းဒီအခြေအနေနဲ့ပတ်သက်ပြီးပြီးခဲ့တဲ့စနေနေ့ကဆွေးနွေးခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်ကနိုင်ငံတကာဂရီကဝတ်တွေကိုချိုးဖောက်နေတယ်လို့လည်းအီရန်အစိုးရအရာရှိတွေကဆွတ်ဆွဲပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဖက်ဇာရစ်ကအခုလိုပြောပါတယ်။
Apart from not honoring his own obligations,
သူကလိုက်နာဆောင်ရမယ့်တာဝန်တွေ၊ဂရီကဝတ်တွေအားလုံးကိုလိုက်နာဆောင်ထွက်မှုမရှိဘဲအီရန်ပြည်သူတွေအတွက်လက်သက်မခံနိုင်တဲ့မမျှတဲ့စီမံစည်းကမ်းတွေချမှတ်နိုင်ရေးစပြီးလှုပ်ဆောင်နေတာပါ
။လာမယ့်မေလ12ရက်နေ့မှာအမေရိကန်သမ္မတထရန့်ကအီရန်သဘောတူညီချက်ကိုထပ်ပြီးအတိမပြုဘူးဆိုရင်တော့အီရန်အပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုပြန်လည်ကျင့်သုံးနိုင်မှာပါ။အမေရိကန်နိုင်ငံဆိုင်ဝင်ကြီးပွန်ပီယိုရဲ့အရှိအလဲပိုင်းခီးစဉ်အတွင်မှာတော့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဒေတာရင်းမဟာမိတ်တွေစီးစီးလုံးလုံးနဲ့ထောက်ခံကြဖို့တိုက်တွန်းခဲ့ပါတယ်ရှင်
အီရန်နျူကလ িয়ার အရေးနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတဲ့ပထမဆုံးပြပခီးစဉ်တွေအကြောင်းမှတ်သင်ကြေညာပြောပြသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါရမရှင်မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းအချိန်အတော်ကြာတွေ့ဆုံခဲ့ပါတယ်မနေ့ဖြန်မှာတော့ရခိုင်မြောက်ပိုင်းဒေသပြိပက္ခဖြစ်ပွားရာဒေသကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်ကိုကျတွားရောက်လေ့လာကြမှာပါဒီခီးစဉ်ဟာကုလသမဂ္ဂအတွက်ရောမြန်မာအစိုးရအတွက်ရောရိုဟင်ဂျာဒုက္ခသည်တွေအတွက်ပါအရေးပါတဲ့ခီးစဉ်ဖြစ်မယ်လို့ယူဆကြပါတယ်ဒါနဲ့ပတ်သက်လို့ကိုသားညိုဦးကဆက်ပြီးပြောပြမှာပါရှင်
မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းကတွေ့ဆုံခဲ့ပြီးရခိုင်ရင်းနဲ့ပတ်သက်လို့မြန်မာအစိုးရရဲ့လက်ရှိကင်တွယ်ဖြည့်ရှင်းဆောင်မှုတွေပေါ်မှာဆွေးနွေးခဲ့ကြပုံရပါတယ်။အဲဒီနောက်မှာတော့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့နှစ်နာရီကြောင်လို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးချက်အသေးစိတ်ကိုတော့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။အဲဒီနောက်လွှတ်တော်ဘက်ကတာဝန်ရှိသူချုပ်နဲ့တွေ့ဆုံလို့ပဲအရက်ဖက်အဖွဲ့အစည်းတွေကပုဂ္ဂိုလ်တချို့ကိုလည်းညီပြီးတော့မှတွေ့ဆုံပါတယ်။မနေ့ကကြာရင်တော့ရခိုင်မြောက်ပိုင်းမောင်းနှောကိုနေချင်းမြန်ခီးသွားပြီးတော့အဲဒီကအခြေအနေကိုလေ့လာကြမှာဖြစ်ပါတယ်။ဒီကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးနေဆက်မှာရှိတဲ့ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်နိုင်ရေးဟာမြန်မာဘက်ချမ်းအခြေအနေပေါ်မှာတည်နေတယ်လို့ဒီဖက်မှာပါတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်တာမကြီးကရန်ပီယက်စ်ကပြောပါတယ်။ဒါကြောင့်လည်းဒီပြဿနာပြည်လည်ရေးအတွက်မြန်မာဘက်ကဘယ်လိုဖြေရှင်းမလဲဆိုတာကိုသူတို့အနေနဲ့ကြည့်မယ်လို့ဆိုခဲ့ပါတယ
် It came from Myanmar and the solution must lie in Myanmar they must be allowed to go home
သူကမြန်မာပြည်ကလာတာဖြစ်လို့ပြဿနာရဲ့အဖြေဟာမြန်မာနိုင်ငံပေါ်မှာမူတည်နေပါတယ်စိတ်ချလုံခြုံရတဲ့အခြေအနေအောက်မှာသူတို့နေအိမ်တွေကိုပြန်ခွင့်ရရပါလိမ့်မယ်မြန်မာဆိုရအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာသိလိုပါတယ်လူကြွေးကောင်စီအနေနဲ့ကတော့ရိုဟင်ဂျာတွေကိုအကူအညီဖြစ်စေမဲ့ဆုပ်ဖြတ်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့တိုးတက်မှုတွေအတွက်ထောက်ခံအားပေးသွားမှာပါ
။ရခိုင်ပြည်ပခနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးကောင်စီမှဆွေးနွေးမှုတွေရှိနေပြီးလူ့ခွင့်ရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေပြီးတော့ကန့်တွယ်ဖြေရှင်းရေးလူမျိုးကောင်စီဘက်ကလွှဲပြောင်းပေးဖို့လူလာကြပါတယ်။ဒါပေမဲ့လည်းလူမျိုးကောင်စီထဲမှာတော့ရုရှားတရုတ်တို့ကဒီလိုမျိုးအခြေအနေကိုလူလာဖို့မရပါဘူး။အခုခီးစဉ်မှာကုလသမဂ္ဂလူမျိုးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံကတန်တမန်တွေလည်းပါကြပါရတယ်။ရုရှားနဲ့တရုတ်တန်တမန်နှစ်ဦးစလုံးကတော့ဒီပြဿနာဟာအင်ပတန်ရှုပ်ထွေးတာကြောင့်မလို့အပြုသဘောဆောင်ပြီးတော့ဖြေရှင်းရမယ်။ပြဿနာကိုလွယ်လွယ်လေးနဲ့ဖြေရှင်းနိုင်ဖို့မျှော်လင့်လို့မရတဲ့အကြောင်းပြောပါရတယ်။လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကန့်တွေဖြေရှင်းမှုအပေါ်ပြစ်တင်ဝေဖန်သလိုဒီအတွက်နိုင်ငံတကာဖိအားတွေတိုးမြှင့်ပေးဖို့လူမျိုးကောင်စီကိုတိုက်တွန်းနေပါရတယ်။အထူးသဖြင့်တော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာခုံရုံးကကင်တွေအရေးယူဖို့လူမျိုးကောင်စီကနေပြီးတော့ဆုံးဖြတ်တင်တယ်လို့ HRW လူခွင့်ဆောင်ကြည့်မှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကနက်ရော့ကပြောပါတယ
် The other thing the Security Council should do is to refer
လုံခြုံရေးကောင်စီအနေနဲ့တခြားလုံနိုင်တာကတော့ရခိုင်ပြည်ထနာကို ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးဖို့ပါ Ranger အပေါ်ကျူးလွန်တာတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ရှင်းရှင်းလင်းလင်းကိုရှိထားပြီး ICC ကနေအပြစ်ပေးအရေးယူရပါမယ်ရခိုင်မြောက်ပိုင်းမှာ Ranger တွေအပေါ်မှာကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှု Genocide ဖြစ်နိုင်ပေါ်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအပါအဝင်အခြားကုလသမဂ္ဂအရာရှိကြီးတွေလူခွင့်တောင်းဝန်ရှိသူတွေရဲ့အစီအစဉ်စာတွေပြောကြားချက်တွေမှာပါရှိပါတယ်ကုလသမဂ္ဂရဲ့အာဏာအကြီးဆုံးလူညွှန်းကောင်စီအနေနဲ့ကတော့ဒါကူအခုဒီချိန်မှာကိုရိုင်းကိုကြလီလာဆုံစားနိုင်မှာပါ။မော်နစ်စကစ်မိုဟာအော်စတြေးလျနိုင်ငံတက်စ်မနီယာတက္ကသိုလ်ကပရော်ဖက်ဆာတူဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့ကုလသမဂ္ဂအဖွဲ့တွေဝင်ရောက်ခွင့်ပေးခြင်းအဖြစ်အခြေအနေတွေကောင်းလာနိုင်တယ်ဆိုတာကိုမြန်မာစစ်တပ်ကသတင်းစကားပေးနိုင်မယ်လို့သူအနေနဲ့ယူဆပါတယ
်။ For as the residents of the refugee camps
of Myanmar, the ICC နဲ့မြန်မာအစိုးရက ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးနိုင်တယ်ဆိုတာကိုဒုက္ခသည်တွေကကောင်းကောင်းသိထားပါတယ်။ဒါကြောင့်လည်းမြန်မာအစိုးရက ICC ပြင်ဖို့ဟာသူတို့ရဲ့တောင်းဆိုချက်တစ်ခုပါ။နောက်တစ်ခုကတော့သူတို့နေရပြန်ရေးကိစ္စမှာကုလသမဂ္ဂကနေကြီးကြပ်ဆောင်ရွက်ပေးဖို့ပါ။ဒါဟာမြန်မာစစ်တပ်ကိုဖြောင်းပြနိုင်တဲ့အခွင့်အလမ်းတစ်ခုပါ။ရခိုင်ဒေသကိုကုလသမဂ္ဂဝင်ခွင့်ပေးလိုက်ခြင်းအပြင် ICC အတင်ခံရမယ့်အရေးကနေရှောင်နိုင်မယ်ဆိုတာတောင်းဆန်းစစ်တီအနေနဲ့သူတို့ကိုအကြံကောင်းပေးနိုင်ပါတယ်
။အခုလာရောက်တဲ့လူညွန်းကောင်စီအဖွဲ့အနေနဲ့မနေ့ကကြရင်တော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရားပြုလုပ်ဖို့ရှိပါတယ်။ဒီကီးစင်ရဲ့တွေ့ရှိချက်တွေကတော့ကုလသမဂ္ဂလူညွေးကောင်စီမှပြန်လည်သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုသားညိုဦးစူးစီးတင်ပြခဲ့တာပါရှင်။အခု writer သတင်းတောက်နှစ်ဦးရဲ့အမှုနောက်ဆက်တွဲတရရလူပြတ်တဲ့ရဲအရာရှိအရေးယူခံထားရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။ writer သတင်းဌာနကသတင်းတောက်နှစ်ဦးအမှုနဲ့ပတ်သက်ပြီးဖမ်းဆီးစစ်ဆေးခံရတဲ့ဒုရဲမှုမိုးရနိုင်ကိုရဲတရားရုံးကရဲစည်းကမ်းဖောက်ဖျက်မှုနဲ့ထောင်ဒဏ်တစ်နှစ်ချမှတ်လိုက်တယ်လို့ဒုရဲမှုမိုးရနိုင်ရဲ့ဇနီးကပြောပါရတယ်။ထောင်ဒဏ်ချမှတ်ကြောင်းအကြောင်းကြားလာပေမဲ့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့လည်းဇနီးကသူ့ဇနီးကဆိုပါရတယ်။လက်ရှိမှာအင်းစိန်ထောင်မှာအပြစ်ပေးခံနေရတဲ့ဒုရဲမှုမိုးရနိုင်ဟာတီစဲရဲစည်းကမ်းဖောက်ဖျက်မှုဥပဒေအရခုခံခြေပတ်ပိုင်ခွင့်အယူခံပိုင်ခွင့်မရှိဘဲနဲ့အရေးယူခံထားရတာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်
။ဖမ်းဆီးတရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတရလိုပြတတ်တဲ့အဖြစ်ထွက်ဆိုခဲ့သူဒူရဲမှုမိုးရံနိုင်ကိုရဲစည်းကမ်းဖောက်ဖျက်မှုဥပဒေအခန်း16ခနဲ့အခန်း22အရာအရေးယူလိုက်တာဖြစ်ပါတယ်။ဒူရဲမှုမိုးရံနိုင်ရဲ့ဇနီးဒေါ်တူတူကခင်မွန်ဖြစ်သူအရေးယူခံရတာကိုပြည်ထရေးကတရားဝင်အကြောင်းကြားလာပြီဖြစ်ကြောင်းအင်းစိန်ထောင်မှာထားတယ်ဆိုတဲ့အကြောင်းသာသိထားပေမဲ့ခုထိတွေးခွင့်မရသေးတဲ့အကြောင်း VOE ကိုပြောပြလာပါတယ်။ဖမ်းဆီးခံထားရတာဟာပြီးခဲ့တဲ့ဒီဇင်ဘာ12ရက်ထဲကဖြစ်ပြီးမိသားစုနဲ့တွေးခွင့်မရသေးတာအခုဆိုရက်ပေါင်း100နီးပါးဖြစ်နေပြီဖြစ်ပါတယ်။ခင်မွန်ဖြစ်သူနဲ့ပတ်သက်လို့ဒေါ်တူတူက VOE ကိုပြောပြလာတာကတော့
ဟုတ်ကြမမမကဟိုသူတို့တွေလုပ်ပြီးတော့ခံရတာလေလက်ကိုခံရတာပဲနောက်ဆုံးတော့ဟုတ်တယ
်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရပြီနဲ့ပြည်ထရေးအနေနဲ့အတွင်းဝင်စီကိုဆက်သွယ်မေးမြန်းခဲ့ပြီးပဲအတိအကျမပြောဘဲဖြေကြားဖို့ညှဉ်းဆန်းကြပါတယ်ဘယ်ရဲတရားရုံးကနေစစ်ဆေးအစီရင်ခဲ့တယ်ဆိုတာလည်းအတိအကျမသိရသေးပါဘူးဖန်စီခံရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမိန်ရာထောင်ချောက်ဆင်ဖမ်းခဲ့တာဖြစ်တယ်လို့ဧပြီလ20ရက်နေ့တရားခွင်မှာဒူရဲမှုမိုးရံနိုင်ကထွက်ဆိုခဲ့ပြီးအဲ့ဒီအထက်အမိန်ဆိုတာကိုရဲမှုချုပ်တင်ကူကူကညွှန်ကြားခဲ့တယ်လို့လည်းသူကထွက်ဆိုထားပါတယ်။အဲ့ဒီထွက်ဆိုချက်နဲ့ပတ်သက်ပြီးသူဟာယုံကြည်တိုက်တဲ့တပ်သေးတအူဟုတ်မဟုတ်တရားရုံးကဆုံးဖြတ်ချက်ပေးဖို့ရှိနေပါတယ်။အဲ့ဒီနေ့မှာလည်းဒူရဲမှုမိုးရံနိုင်ကိုစင့်ခေါ်ထားဖို့တရားသူကြီးကပြီးခဲ့တဲ့ယုံကြည်ကပြောဆိုထားပါတယ်။ရိုက်တာသတင်းတော့နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာမှာဖမ်းဆီးခဲ့ပြီးတဲ့နောက်ကိုဝါလုံးနဲ့ဆက်သွယ်ပြောဆိုခဲ့ပြီးတဲ့ရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပြီးအဲ့ဒီတဲကမှဒူရဲမှုမိုးရံနိုင်တဲ့တက်ကြက်ကြီးခင်မောင်လင်းတို့ကိုဆက်ပြီးဖမ်းဆီးခဲ့တာပါတက်ကြက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့သတင်းတစ်ခုခုကိုတော့အခုချိန်ထိမသိရသေးသလိုဒါနဲ့ပတ်သက်လို့အစိုးရဘက်ကသတင်းအမှောင်ချထားသေးပါအခုအရေးယူလိုက်တဲ့ရဲစည်းကမ်းထိန်းသိမ်းရေးဥပဒေအရဒူရဲမှုမိုးရံနိုင်ဟာဘာမှခုခံခွင့်ခြေပပိုင်ခွင့်မရှိဘဲအရေးယူခံလိုက်ရတာဖြစ်တယ်လို့ရဲဝင်နှန်းဟောင်းတွေကဆိုကြပါရယ်လက်ရှိရဲဝင်နှန်းစီကံထိန်းသိမ်းရေးဥပဒေဖော်ပြချက်အရစီကံဖောက်ပြက်တယ်လို့ကျူးလွန်ကြောင်းဆုံးဖြတ်ခံရသူကိုထောင်တစ်နှစ်6ပိုင်ခွင့်ရှိတယ်ဆိုပြီးဖော်ပြထားပေမဲ့အဲ့ဒီဆွဆွဲခံရသူဟာတကယ်ဖောက်ပြက်ခြင်းရှိမရှိအတွက်ကိုကိုကိုခုခံပိုင်ခွင့်နဲ့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်
ပြန်လဲအယူခံပိုင်ခွင့်ပေးမထားတဲ့ဥပဒေတစ်ခုဖြစ်တာကြောင့်ဒီဥပဒေကလူ့အခွင့်အရေးချိုးဖောက်ခံရတဲ့ဥပဒေတစ်ခုသာဖြစ်တယ်လို့ဝေဖန်လိုက်သူကတော့ရဲဝင်နှံဟောင်းတဦးဖြစ်တဲ့ကိုမြတ်သူဟိမ။ဒီဥပဒေနဲ့ပတ်သက်လို့သူကအခုလိုရှင်းပြလာတာပါ။ခုခံပိုင်ခွင့်ကမရှိဘူးဗျ။သူကဒီရဲစခန်းထိန်းသိမ်းဥပဒေနဲ့အရေးယူတတ်ပြီဆိုရင်ပထမဆုံးစုံစမ်းစုကြည့်ခုံရုံးပေါ
เออเตียดิจิชิเมเตียลูเวชิดิชิเมเตียสัมปะกะชิดิชิดิเยเตียนคงยงว่าเลยภွေซี้หงยาตาตุบริยาตาตัวภွေไล่ตาเวดีเตียสัมปะกะชิดิซวยตัวเลยจนเยวนน่ะเมเยวนน่ะเมဖြစ်တဲ့အတွက်သူอ่ะသူလဲရတဲ့သူရဲ့အမှုတွေပေါ့သူ့ရဲ့အမှုတွေရှိရနေပြီးတော့မှန်တယ်မှားတယ်ဆိုတဲ့ဟာကိုမပြောရရအောင်ပြောလို့လည်းမရအရင်စစ်ဘိုလ်ချုပ်ဟောင်းဥက္ကညောလက်ထက်ကရေးဆွဲခဲ့တယ်ဆိုတော့
မပြောရရအောင်ပြောလို့လည်းမရအရင်စစ်ဘိုလ်ချုပ်ဟောင်းဥက္ကညောလက်ထက်ကရေးဆွဲခဲ့တယ်ဆိုတော့ဒီရဲစည်းကမ်းထိန်းသိမ်းဥပဒေဟာလူခွင့်ရေးကိုလုံးဝကိုအပြည့်အဝကိုကျွန်တော်တို့ကချိုးဖောက်ခံရတာရဲဝန်ကသူငွေရမုန်းသီးတော့တော်တော်ကမနာလူလို့တော်တော်ကဒီစေပြီးတော့အဲ့လိုတိုင်တာမျိုးတွေအများကြီးကြုံတွေ့ဘူးတဲ့အဲ့လိုတိုင်တဲ့ခါမှာဒီတိုင်စာကိုဆစ်လိုက်ပြီးဆစ်လိုက်လို့မတော်ပါဘူ
ဒီလိုလိုကအဲ့ယူခဲ့ခါမှာအဲ့မင်းကြီးဒီစက်ကအဲ့ပင်စင်တီကိုပါလာသူရဲမှုမိုးရနိုင်ဟာရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးကိုခွင့်ပြုချက်မရှိဘဲအင်တာဗျူးဖြေဆိုခဲ့တဲ့ဆိုပြီးရဲစီကန်ထိန်ထိန်ရဲ့ဥပဒေဆက်ချောက်ခါနဲ့ထိန်ထိန်ခံထားရပြီးမှအခုလိုအရေးယူခံခဲ့ရတာဖြစ်ပါတယ်ရှင်
လက်ရှိမြို့ကောက်တင်မြောက်ခံရတဲ့လူတော်မှတ်တွေဟာမိမိတို့ကိုစားပြုတဲ့မဲဆန္ဒရှင်ပြည်သူတွေကိုအမှန်တကယ်ကိုစားပြုပြီးပြည်သူတွေရဲ့လိုအပ်ချက်တွေကိုလှုံ့ဆော်ပေးနေကြတယ်လို့ထင်ပါသလားတက်တန်းနှစ်နှစ်ကျော်ရှိလာပြီဖြစ်တဲ့လွတ်တော်နဲ့လက်ရှိအမှတ်တွေပေါ်ဒေါတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါ ကျွန်တော်တို့ရဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါပါ။ကိုဆွေးနွေးကြတဲ့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်
VUA Facebook, VUA Burmese News မှာမှတ်ချက်ပေးပြီးတော့ပဲဖြစ်ဖြစ်ပါဝင်ဆွေးနွေးနိုင်ပါတယ်။အင်ကညာတရားလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ကြိုတင်ရှင်များလို့ဖိတ်ခေါ်ပါခင်ဗျာ။
ဒီလိုအဖွဲ့ဝင်ကြီးဦးတန်းညွန်ဝင်ကပြောပါတယ်။မူလကလူအောင်နှလုံးရောဂါရှိတယ်။နှလုံးအဆုတ်ရှင်ထက်လာတယ်။လမ်းတွေဘာတွေအများကြီးမချောက်နိုင်ဘူး။ဘုံမခံနိုင်ဘူး။အခုဖြစ်သွားတဲ့ကိစ္စတော့သူကစီးကျိုကပိုပါဖို့အတွက်ဖြစ်သွားတယ်။စီးကျိုကဒါတက်သွားတဲ့ခါကျတော့တိုက်နယ်စေယုံပူတယ်။စေယုံရောတဲ့ခါကျတော့သူကလုံမောက်ကြီးဆုံးသွားပြီ။အနေနဲ့ရှင်းတဲ့ခွဲဆုံးပါဘူး။ကျွန်တော်တ
တယ်သူကမညမတာပါပဲ energy ဆိုးတော့ဆိုပြီးတော့လေအကောင်းကြီးတယ်လေကျွန်တော်တို့မရေးပါဘူးအကောင်းကြီးတယ်လေဒီမပြောပါဘူးသူဖြစ်စ်ဖြစ်တတ်မှမများသူကဘယ်ကနေအမှန်တိုင်းထောက်တာမျိုးအများကြီးလုပ်ပေးပါတယ်ကျွန်တော်အားရပါတယ်ဖြစ်စ်ကျွန်တော်ကိုအများကြီးအတင်းနဲ့ပေးပါတယ်တကယ်တော့မညမတာကိုပြောပါတယ်ဒီလိုကြီးရင်းနဲ့ပတ်သက်ပြီးတော့တနည်းအားဖြင့်ငွေငွေကြီးနဲ့ပတ်သက်ပြီးတော့သူတင်းသမားတယောက်အနည်းနဲ့တောင်းကြည့်ဦးမကပါဘူးလွန်ထွက်နေအောင်လုပ်သွားတာပါသူစည်းလို့ကျွန်တော်တို့အများကြီးအမှတ်တရဖြေရပါတယ်အများကြီးလည်းနံပါတ်တော့ဖြေရပါတယ
်ဖက်ကဂျဲမူဦးတာလိုင်မိခင်ဒေါ်ထွေးစိန်တို့ရဲ့တာဖြစ်သူအသက်66နှစ်ရှိပြီဖြစ်တဲ့ဦးစိန်ကျော်လိုင်မှာညီကိုမောင်နှမ5ယောက်ရှိပါတယ်တနင်္ဂနွေနေ့မှာကွယ်လွန်ခဲ့တဲ့သူကိုဒီဝဲလောင်ကဆက်ဆင်းဆဲရွာတုတ်တန်မှာတနင်္လာနေ့မှာပဲမြေမြုပ်တကြူခဲ့ပါတယ်ရှင်
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2018ခုနှစ် April 30ရက်တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုည7နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ Blogger တွေပြောသမျှနဲ့အတူသူယုံကြည်ရာကဏ္ဍမှာက
ကျုံပိုင်းဆိုင်ရာတွေ Blogger တွေတိုးတက်တိုးတက်စိတ်ပိုင်းဆိုင်ရာတွေမတိုးတက်ဘူးဆိုတာပြနေရပဲအခုနဖြစ်တင်တာကအမေရိကန်မှာသမရတာဝန်ယူထားတဲ့သမရရဲ့သမီးတယောက်ကဆိုင်မှာလှုပ်ရပြီးတော့ပြီးတဲ့ချိန်မှာစာဝန်ကျ
အမေရိကန်ပြည်ထောင်စုညူးယောက်ပြည်နယ်ကဦးလင်းအောင်ရဲ့ယုံကြည်ရာကိုနားဆင်ရမှာပါနောက်ပိုင်းမှာတက်တန်အောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်ကမ္ဘာလုံးဆိုင်ရာစီးပွားရေးဟာလက်တလောတိုးတက်နေပြီးလာမယ့်နှစ်အတွင်းဆက်ပြီးတိုးတက်မယ့်အလားအလာတွေရှိနေတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအလားအလာခန့်မှန်းချက်အစီရင်ခံစာမှဖော်ပြထားပါတယ်။ဒါပေမဲ့တိုးတက်မှုကိုထိခိုက်စေနိုင်တဲ့အန္တရာယ်တွေရှိနေပြီးမူဝါဒချမှတ်သူတွေအနေနဲ့လက်ရှိအချိန်ကောင်းကိုအသုံးချပြီးတော့လုံ့တင်တာတွေကိုချမှတ်ဆောင်ရွက်ကြဖို့ IMF ကတိုက်တွန်းထားပါတယ်။ကမ္ဘာစီးပွားရေးအလားအလာနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကစူးစီးတင်ဆက်ပေးထားပါရှင်
2016ခုနှစ်ကစခဲ့တဲ့ကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုဟာဆက်ဖြစ်နေမယ်လို့ IMF ရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီကတဲ့နှစ်ကကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှု 3.8% ခန့်လုံးရှိခဲ့ပြီးတဲ့နောက်ဒီနှစ်နဲ့နောက်နှစ်မှာ 3.9% ခန့်လုံးအထိတိုးတက်မယ်လို့ IMF ကခန့်မှန်းထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဆက်ပြီးတိုးတက်နေမယ်လို့ IMF ကခန့်မှန်းထားတဲ့အချိန်ထဲမှာပဲအကြဘက်ကိုဦးတည်စေနိုင်တဲ့အန်ဒရီလည်းဖွဲ့တည်ဖြစ်ပေါ်နေတယ်လို့ IMF ခန့်မှန်းချက်မှာသတိပေးထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးအားကောင်းလာစေရေလှုပ်ဆောင်ကြဖို့ရာရှိနေတဲ့အခွင့်ကောင်းကိုအသုံးချကြဖို့ IMF ရဲ့စီးပွားရေးပညာရှင်ချုပ် Mori Obstfeld ကမူဝါဒချမှတ်သူတွေကိုတိုက်တွန်းပါတယ်
။ The current cyclical upswingoffers policymakers an ideal opportunity to make longer
let's see ma thak ka thak ka atet pet pya ni da ha ye shi to tet mu po pi lo a kaung mu po pi khan na ye shi bu a lo pa win ne to tet mu po phit la bu mu wara chat mat tu de twet de ke a khwin kaung ma be let's see kaung mon ni de a chain kala taik khan ma mho paw da ba me khai ma le mu wara de ne let's see atet pya ni da go set to che twa nai pi lo sao yut twa nai ne a chain ni anniary go shot cha nai ma le
လက်ရှိဆက်သွားနေတဲ့ဒုတက်မှုအတွေ့အကြီးမားဆုံးချိန်ချောက်မှုကတော့အကယ်၍နိုင်ငံတွေအနေနဲ့ကိုကျိုးစည်းပွားကာကွယ်ဖို့အမြင်နဲ့ကုန်သွယ်ရေးအတားအဆီးတွေကိုချမှတ်လာမှာမျိုးပဲဖြစ်တယ်လို့ IMF အစိုးရကစားမှာပြောထားပါတယ်။ဒါနဲ့ပတ်သက်ပြီး Mr. Obstfeld ကအလေးထားပြောသွားပါတယ်
။ Our strong message at this meeting is there's a multilateral system
ကျွန်တော်တို့အခိုင်အမာပြောချင်တာကတော့နိုင်ငံစုံပါတဲ့စင်တစ်ခုရှိနေတယ်။အဲ့ဒါကိုအသုံးချပါဆိုတာပါပဲ။ပြည်ပခနီလန်အစားပေါင်းဆက်လှုပ်ဆောင်တဲ့နည်းနဲ့ရှေ့ဆက်ကြရအောင်ပါ။အဲ့ဒါကသာအဆုံးတစ်နေ့မှာအလုံးအတွက်အကျိုးရှိပါလိမ့်မယ်။ကုန်သွယ်ရေးစစ်ပွဲတစ်ခုကနေအနိုင်ရသူဆိုတာရှိမလာနိုင်ပါဘူး
။သူပြင်ပြောင်းလဲရေးအစီအစဉ်တွေချမှတ်လှုပ်ဆောင်ခဲ့ကြတဲ့ဒီဟုတ်နိုင်ငံအပါအဝင်နိုင်ငံအများအပြားကမူဝါဒချမှတ်သူတွေကို IMF စီးပွားရေးပညာရှင်ချုပ်ကချီးကျူးပြောဆိုပါတယ်။တရုတ်ကောင်ဆောင်တွေဟာကျွေးမီတိုးလာတာကိုရှော့ချဖို့အတွက်ကြီးကြပ်ရေးစနစ်ကိုပိုကောင်းအောင်လုပ်တာတိုးတက်မှုအရေးအသေးပိုင်းပိုမြင့်ပါပြီးပိုတည်ငြိမ်အောင်လုပ်တာပြီးအပါအဝင်အရေးကြီးတဲ့အဆင့်တွေကိုလှုပ်ဆောင်ခဲ့ကြတယ်လို့ Obstfeld ကပြောပါတယ
်။ There are also some plans afoot to further open China's financial sector.
ပြည်ရဲ့ဘဏ္ဍာငွေကြီးကဏ္ဍကိုပြပရင်းနှီးမြှုပ်နှံမှုအတွက်နောက်ထပ်ဖွင့်ပေးဖို့အစီအစဉ်လေးလည်းရှိနေပါတယ်။ဒါဟာပြည်ဆိုင်မှုတိုးပွားရေးအမြင်ကနေတမကစီးပွားရေးကိုနိုင်ငံတကာကုံတော်ရေးအဆင့်ထိပိုးပြီးတော့ကြဲကြဲပြန့်ပြန့်ဖွင့်ပေးရေးဆိုတဲ့အမြင်ကနေပါကြည့်ရင်တိုက်ကိုအပေါင်းလက္ခဏာဆောင်ပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာကုံတော်ရေးစနစ်ရဲ့ထိရောက်မှုကိုပိုးတိုးတက်စေပြီးကုံတော်ရေးဆိုင်ရာလက်ရှိတင်းမာမှုတချို့ကိုပြေလျော့စေနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်
။လို့ဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေကိုစည်းဝါးရိုးတက်မှုအားကောင်းနေတဲ့အချိန်ကာလအတွင်းလှုပ်တာဟာပိုလွယ်ပြီးအကုန်ကျပိုတက်တာစီတယ်လို့ IMF ခန့်မှန်းချက်ထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ်
။ We don't know when the next downturn will come, but we can be sure that it will come. We have to be ready. We need to monitor.
နောက်တစ်ချိန်အကြပ်ဲ့ဥတည်မှုဘယ်တော့လာမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့လာမယ်ဆိုတာကတော့သိကြပါလေ။ကျွန်တော်တို့အစီအစဉ်ဖြစ်နေဖို့လိုပါတယ်။ဘဏ္ဍာရေးငွေကြေးကဏ္ဍမတိမငြိမ်ဖြစ်စေမဲ့အန္တရာယ်တွေကိုကျွန်တော်တို့စောင့်ကြည့်နေဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအန္တရာယ်တွေဟာအခုနပြောတဲ့ကျဆင်းမှုဖြစ်အောင်လုပ်နိုင်ချေရှိလို့ပါပဲ
။ကမ္ဘာစီးပွားရေးထံမှန်းချက်နဲ့အတူကမ္ဘာလုံးဆိုင်ရာငွေကြေးကဏ္ဍတည်ငြိမ်ရေးအစီရင်ခံစာ GFSR ကိုလည်း IMF ကထုတ်ပြန်ပါတယ်။ကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးကဏ္ဍအကြက်အတဲစိုက်ခဲ့ပြီးတဲ့နောက်၁၀နှစ်အကြာမှာဗန်တွေနဲ့ငွေအရင်းနှီးစည်းကွက်ဟာအားကောင်းမောင်းတန်ဆက်ပြီးတိုးတက်နေတယ်လို့အဲ့ဒီအစီအင်္ဂါစာမှာပြောထားသလိုတည်ငြိမ်ရေးကိုထိခိုက်စေမဲ့ကာလတူနဲ့ကာလလက်အန်ဒရယ်တွေတိုးလာနေတာကိုလည်း IMF ကသတိပေးထားပါတယ်။လွယ်ကူတဲ့ဘဏ္ဍာငွေကြေးပိုင်းအခြေအနေတွေဟာရေရိုမှာတိုးတက်မှုကိုအားပေးပေမဲ့ကာလလက်အတွက်ဆိုရင်တော့အန်ဒရယ်တွေဖွဲ့တည်ဖြစ်ပေါ်စီတယ်လို့ IMF ရဲ့ငွေကြေးနဲ့ငွေရင်းနှီးစည်းကွက်ဆိုင်ရာဌာနညွှန်ကြားရေးမှူး Tobias Adrian ကပြောပါတယ်။ဘဏ္ဍာငွေကြေးကဏ္ဍမှာအားနည်းချိနေတာတွေဟာရှိခီးအတွက်မတိမငြိမ်ဖြစ်စေနိုင်ပြီးတိုးတက်မှုအတွက်အန်ဒရယ်ရှိလာနိုင်တယ်လို့မစ္စတာအီဒရီယန်ကပြောပါတယ်။ဒါကြောင့်ဘဏ္ဍာငွေကြေးကဏ္ဍတည်ငြိမ်မှုအားကောင်းစေဖို့အတွက်အားနည်းချိနေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းကြဖို့မူဝါဒချမှတ်သူတွေကိုမစ္စတာအီဒရီယန်ကတိုက်တွန်းပါတယ်
။ Policy actions are needed in several areas. Central banks should continue to normalize monetary policy.
ကဏ္ဍအများပြားမှာမူဝါဒပိုင်းချမှတ်လုပ်ဆောင်မှုလိုအပ်နေပါတယ်။ဘူပန်အနေနဲ့ငွေကြေးဆိုင်ရာမူဝါဒပုံမှန်ဖြစ်အောင်ဆက်လုပ်တင်ပြီးတော့ရှင်းရှင်းလင်းလင်းချပြသင့်ပါတယ်။မူဝါဒချမှတ်သူတွေအနေနဲ့အကြက်တဲလုံကာလစီးမင်းစီကမိုင်ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုအပြည့်အစုံချမှတ်အကောင့်ထဲပေါ်သင့်ပါတယ်။ပြုပြင်ပြောင်းလဲရေးကိုနောက်ကျောင်းပြန်မှုတောင်းဆိုတာတွေကိုကြံ့ကြံ့ခံရင်ဆိုင်သင့်ပါတယ်
။အားနည်းချက်၃ခုရှိနေတာကိုအီရီယန်ကထောက်ပြပါတယ်။ဒါမှအားနည်းချက်ကစွန်စားရတဲ့ပိုင်းဆိုင်ပစ္စည်းတွေကိုအလွန်အကျွံတန်ဖိုးသတ်မှတ်တဲ့ကိစ္စပါ။ဒုတိယတစ်ချက်ကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်နိုင်ငံတွေမှာရှိနေတဲ့ချေးငွေပမာဏဟာကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လာနိုင်တဲ့အခြေအနေကိုရောက်သွားနိုင်စေတာပါ။တတိယအားနည်းချက်ကတော့အမေရိကန်ဘဏ်တွေမဟုတ်တဲ့တခြားဘဏ်တွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းမှာအမေရိကန်ဒေါ်လာနဲ့လွဲချော်စွာကိုက်ညှိထားတာပဲဖြစ်ပါတယ်။တိတ်ကိုဆူရတဲ့ကြောင်းမြန်တက်ရောက်နိုင်ခြင်းအလားအလာတစ်ခုအရအန်ဒရယ်ရီကနေ၃နှစ်အတွင်းအနုလက္ခဏာတိုးတက်မှုဖြစ်သွားစေနိုင်တယ်လို့ IMF ကပြောပါတယ်။ငွေဖုံးပွားမှုနှုန်းကခန့်မှန်းထားတာထက်ပိုပြီးတော့မြန်မြန်တိုးလာမယ်ဆိုရင်တချို့ဗဟိုဘဏ်တွေဟာငွေကြေးအလွယ်ရနိုင်အောင်လုပ်ပေးထားတာတွေကိုပိုပြီးတော့မြန်မြန်ရုပ်သိမ်းလိုက်နိုင်ခြင်းရှိတယ်လို့ IMF အစိုးရကသတိပေးထားပါတယ်။အဲ့ဒီအခြေအနေရောက်ရင်ငွေကြေးပိုင်းသတ်မှတ်ချက်တွေကိုရုပ်ရက်တင်းကျပ်လိုက်တာမျိုးဖြစ်သွားနိုင်ပြီးတစ်ဆက်တည်းမှာပဲပိုင်ဆိုင်ပစ္စည်းတွေရဲ့ဈေးနှုန်းတွေတိတိတသားကျသွားစေနိုင်ပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလုံးဆိုင်ရာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လိုက်တာကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်ဈေးကွက်တွေကိုအကြီးအကျယ်ထိနာစေပြီးငွေအရင်းနှီးစည်းဝင်မှုရောကြရစီဥတည်သွားစေမှာပါ။ထွန်းသစ္စာဈေးကွက်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအလားအလာတွေကအယောယောထွေထွေဖြစ်နေတယ်လို့ IMF ကပြောပါတယ်။အာရှနဲ့ဥရောပကထွန်းသစ္စာဈေးကွက်တွေရဲ့အလားအလာကအကောင်းဘက်ကိုဦးတည်နေပါတယ်။ဒါပေမဲ့လက်တင်အမေရိကအရှေ့လယ်ပိုင်းနဲ့ဆာဟာရာဒေသခံတောင်ပိုင်းအာဖရိကဒေသတွေမှာတော့အခက်အခဲကြုံတွေ့ရမယ့်အလားအလာတွေရှိနေတယ်လို့ IMF ကခန့်မှန်းထားပါတယ်ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်စီးပွားရေးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ကိုကျော်ကျော်တင်းစီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။
ကိုယ့်ရဲ့အတွင်းကြကြကိုရေးကိုယ်တာကိစ္စတွေကိုတောင်းလွယ်လွယ်ချေရခံလို့ရနိုင်တဲ့ Facebook မှာလုံခြုံရေးစတင်တွေကိုတည်တည်ချာချာရွေးချယ်ထားတင်ပါတယ် Facebook အသုံးများသူတွေအနေနဲ့ကိုယ့်ရဲ့လိုအပ်ချက်ပေါ်မူတည်ပြီးဘယ်လိုလုံခြုံရေးစတင်တွေလေးထားပြင်ဆင်သင့်တယ်လဲဆိုတာကိုမဆုမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်မှာအကြံပေးထားပါတယ်ရှင်
တော့လည်း FBI ပြည်ထနာဖြစ်တော့မှာပဲကိုသုံးနေသမျှလူမှုကွန်ရက်တွေ application တွေ gadget ပစ္စည်းတွေလုံခြုံရလားဆိုတာပြန်ပြီးတော့တွေးစရာဖြစ်လာတော့တယ်ကိုသားညုံဦးရေ
ကျွန်တော်ကတော့လုံခြုံနေအောင်လူသမျှ password တွေရော passcode တွေရောအားလုံးထားထားတာပဲဗျအ
ဲ့လိုလုပ်ထားတဲ့လုံခြုံနေတာမဟုတ်ဘူးကိုသားညုံဦးရေကျွန်တော်တို့မှအသုံးများတဲ့ Facebook မှာဒီ privacy setting တွေကိုပြန်ပြီးတော့ပြင်တော့မှာပဲအရင်တော့သတိမထားမိတဲ့အချက်တွေအများကြီးတွားတွေ့တယ်ကိုလည်းသုံးတာမဟုတ်တဲ့ application တွေကိုဖြတ်လိုက်ရတာလည်းအများကြီးပဲ
ဒါဆိုရင်ကျွန်တော်လည်းပြောပါအောင်ဗျဘယ်ညာတွေမှာဘယ်လိုသွားပြင်ရမှာလဲ
Facebook account တွေကလုံခြုံရေးနဲ့ပတ်သက်လာလို့ရှိရင်တိတ်ပြီးတော့စိတ်မချရဘူးဆိုတာ ID ပညာရှင်တွေကအများအားသတိပေးနေတာမလားကိုဘာလုပ်လဲဘယ်သွားလဲဘာစားလဲဆိုတာအစဗမာနေလဲမိသားစုဝင်တွေကဘယ်သူတွေလဲဆိုတာ Facebook ပေါ်ကနေပြီးတော့လွယ်လွယ်သိနိုင်တယ်လေ online တခု hacker တွေအတွက်ဆိုရင်တော့ကိုယ့်အချက်အလက်ရအောင်လုံနိုင်ဖို့ဘာမှခက်မှာမဟုတ်ဘူးနောက်ပြီးတချို့ setting တွေကလည်းကိုလုတ်ထားပြီးသားလို့ထင်ပေမဲ့လွတ်နေတာတွေလည်းမနေဘူးရှင့်အဲဒါကြောင့်မလို့လူတိုင်းမဖြစ်မနေလုတ်တဲ့လုံခြုံရေး setting တချို့ကိုပြောပြမယ်နော်နံပါတ်1အနေနဲ့တော့ login alert ကိုလုတ်ထားတဲ့ရှင
့်အဲ့ဒါတော့ကျွန်တော်လည်းလုတ်ထားပါတယ်ဗျအခုဆိုရင်တခြားကိုသုံးနေတဲ့ account တွေဝင်ခြင်းကိုယ့်ရဲ့ Facebook account နဲ့ပါချိန်ထားလို့ရနေတော့ Facebook account ပဲဖြစ်ဖြစ်တခြား account ပဲဖြစ်ဖြစ်ဖောက်ခံပြီဆိုလို့ရှင့်တစ်ခုနဲ့တစ်ခုချိန်ဆက်နေသမျှအ account တွေအားလုံးအတွက်အန္တရာယ်ရှိသွားပြီ
login alert ရဲ့အသာချက်ကဒီကိုသုံးနေကြမဟုတ်တဲ့လက်ကင်ဖုန်းတို့ tablet computer တို့ web browser တို့ကနေပြီးတော့ကိုယ့်ရဲ့ Facebook ထဲကိုဝင်ဖို့ကြိုးစားရဲဆိုတာနဲ့ကိုပေးထားတဲ့ email လိပ်စာကိုလှမ်းပြီးတော့အကြောင်းကြားတယ် login alert ကိုလုတ်ထားပြီးလို့ရှိရင်တော့တစ်ဆက်တည်းလုတ်တင်တာက login approval ပဲကိုယ့်ရဲ့ account ထဲကိုဝင်ဖို့ထောက်ခံချက်ပေါ့အဲ့ဒါကို on ဆိုပြီးတော့လုတ်ထားလိုက်တဲ့ဆိုရင်စောစောကပြောသလိုကိုသုံးနေကြမဟုတ်တဲ့ပစ္စည်းကနေပြီးတော့ဝင်ဖို့လုတ်ပြီးဆိုတာနဲ့ကိုပေးထားတဲ့လက်ကင်ဖုန်းနံပါတ်စီကို Facebook ကကုတ်နံပါတ်တစ်ခု text message အနေနဲ့လှမ်းပို့ရဲအဲ့ဒီကုတ်ထဲတော့မှာပဲကိုယ့်ရဲ့ account ထဲကိုဝင်လို့ရမယ
်ဒီလိုလုတ်ထားတော့ကိုယ့်ရဲ့ Facebook ကို hack လုပ်ချင်တဲ့သူတွေဆိုရင်ကိုယ့်ရဲ့လက်ကင်ဖုန်းကိုပါလူရောမဲ့သဘောဖြစ်သွားပြီ
ဟုတ်ပါတယ်ဒီ setting လုတ်တဲ့နေရာမှာ desktop computer နဲ့လက်ကင်ဖုန်းတွေကြားမှာနည်းနည်းတော့ကွဲပါတယ်မြန်မာနိုင်ငံက Facebook သုံးကြသူအများစုကဒီလက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေသုံးကြတာများတော့အဲ့ဒီအပေါ်မှာပဲအဓိကထားပြီးတော့ပြောပြစီဖုန်းပေါ်မှာရှိတဲ့ဒီ Facebook application ကနေတဆင့်ကိုယ့်ရဲ့ Facebook စာမျက်နှာကိုဖွင့်လိုက်ပြီးဆိုတာနဲ့အောက်ဆုံးညာဘက်တောင်မှာ more ဆိုပြီးတော့မှအတန်းလေးသုံးတန်းကိုတွေ့ပါလိမ့်မယ်အဲ့ဒါကိုနှိပ်လိုက်လို့ရှိရင် setting တို့ privacy shortcuts တို့ဆိုတာတွေပေါ်လာပါလိမ့်မယ်ကျွန်တော်ပြောမယ်ဒီလုံခြုံရေး setting အားလုံးကလည်းအဲ့ဒီ privacy shortcuts ဆိုတဲ့အောက်မှာရှိပါတယ် privacy shortcuts ထဲကိုဝင်လိုက်ပြီးဆိုတာနဲ့ more settings ဆိုတာကိုတွေ့ပါလိမ့်မယ်စောစောကပြောတဲ့ login နဲ့ပတ်သက်တဲ့ alert တို့ approval တို့ကအဲ့ဒီ security ဆိုတာရဲ့မှာရှိပါတယ
် desktop computer သုံးတဲ့သူတွေအတွက်ဆိုရင်တော့ကိုယ့် account ရဲ့ညာဘက်အပေါ်လေးကတော့ကလောက်ပုံလေးကိုနှိပ်လိုက်ပြီးတော့ login လို့ပြောင်းလို့ပြင်လို့ရပါတယ
်အဲ့ဒီမှာဒီလူတိုင်းလုတ်တဲ့နောက်တစ်ချက်ကကိုယ့်ရဲ့ Facebook account ထဲကနေပြီးတော့တဆင့်ရောက်နေတဲ့ app တွေ plugin တွေကိုရှင်းပြဖို့ပါအဲ့ဒါတိတ်ကိုအရေးကြီးပါတယ်အဲ့ဒါတွေကနေပြီးတော့ကို့ account အချက်အလက်တွေကို့အကြောင်းတွေကိုလွယ်လွယ်လေးခြေရာခံနိုင်ယူနိုင်ပါတယ်အဲ့ဒါကြောင့်မို့လို့ဒီကိုမသုံးတဲ့ app မှန်သမျှကိုဖျက်ပစ်တာအကောင်းဆုံးပါပဲစောစောကပြောတဲ့ privacy shortcuts ထဲက more settings ဆိုတာကိုဖွင့်လိုက်လို့ရှိရင် app ဆိုတာတွေ့ပါလိမ့်မယ်အဲ့ဒီမှာလဲ app တွေကတဆင့်ကို့အကြောင်းတွေဘလို့ယူရဲဆိုတာကိုတည်တည်ချာချာရှင်းပြထားပါတယ်ကိုကဒီ app ကိုအခုသုံးမနေလို့လုံခြုံပြီလို့မထင်လိုက်ပါနဲ့ကိုမသုံးပေမဲ့လည်းကိုရဲ့အချက်အလက်တွေကိုသူကတော့ယူနေမှာပဲအဲ့ဒါကတော့ကျွန်တော်ကိုယ်တိုင်ကိုတွေ့ပဲရှင်ဘယ်တော့နေရရောက်နေမှမသိတဲ့ app တွေတလောကမှာဖျက်ပစ်လိုက်ရတာတပုံးကြီးပဲ
လူအများစုသုံးနေကြတာက game app တွေပြသူများကစားပါဆိုပြီးတော့တောင်းဆိုလာလို့ကိုကတေးချာချာမသိပဲဖြန့်ချိမိလိုက်လို့ရှင်အဲ့ဒါကကို့ထဲဝင်သွားပြီနောက်ထပ်မသုံးလို့မရှိတော့ဘူးထင်နေလို့မရပါဘူ
းကို့ထဲရောက်နေတာလည်းမဟုတ်သေးဘူးရှင်ကိုယ့်ရဲ့ friend စာရင်းထဲမှာရှိတဲ့သူတွေသုံးသမျှ app တွေကနေတဆင့်လဲကိုယ့်စီရအချက်လက်တွေကိုယူလို့ရတယ်။အဲ့ဒါမျိုးမယူနိုင်အောင်လှုပ်ထားဖို့ကလည်းအရေးကြီးပါတယ်။ဘလို့လို့ရမလဲဆိုရင်တော့ဆော့ဆော့ကပြောသလိုပဲဒီလုံခြုံရေး setting အောက်က app ဆိုတဲ့အထဲကိုဝင်ပြီးတော့မှကိုလိုသလိုပြင်လို့ပြောင်းလို့ရပါတယ်။ Facebook ရှင်းပြရေးပြထားတာတွေကိုတတိချာချာဖတ်ကြည့်ပါ။ကိုကဘလို့ app မျိုးကိုခွင့်ပြုစေခြင်းတလဲ။ကိုယ့်ရဲ့ဘလို့အချက်လက်တွေကိုမျှဝေစေခြင်းတလဲ။ကိုဖြစ်စေခြင်းတလို့ပြင်လို့ရပါတယ်။
web browser နဲ့ facebook ဝင်ကြည့်တဲ့သူတွေဆိုရင်တော့ privacy check လုပ်ပြီးတော့ရှင်းပြလို့ရပါတယ်။ app တွေကိုယ်လည်းလုံးဝမရောက်လာစေချင်ဘူးဆိုရင်တော့ app setting မှာ disable လုပ်ပြလိုက်လို့ရတယ်မဟုတ်လားမဆင်းမြတ်မို့
။ရတယ်ရှင်။
apps, websites and plugins ဆိုတဲ့အောက်မှာ disable platform ဆိုတာနှိမ့်လိုက်ရုံပါပဲ။ဒါပေမဲ့အဲ့လိုလုပ်လိုက်ရင်တော့ကို Facebook account နဲ့ဘယ် app နဲ့မှချိတ်ဆက်တော့မှာမဟုတ်ဘူး။အဲ့တော့ကိုက Instagram မှာတင်ထားတဲ့ဓာတ်ပုံကို Facebook မှာ share လုပ်ချင်တယ်ဆိုပါတော့အဲ့လိုမျိုးဆိုလို့ရှိရင်ကို Facebook ပေါ်မှာသွားပြီးတော့ပေါ်တော့မှာမဟုတ်ဘူးကိုသားညိုရဲ့အဲ့ဒါကြောင့်မို့လို့ privacy setting တခုချင်းစီကိုအသေးချာဖတ်ပြီးတော့ကိုကဘလို့ဖြစ်စီခြင်းတလဲဆိုတာကိုရွေးသိနေလို့ပြောတာပါ
app လိုပဲကြော်ညာတွေကိုလည်းတားလို့ရတယ်မဟုတ်လားဗျဒီ account permission တွေရဲ့အချက်လက်တွေကို Facebook ကကြော်ညာတွေအတွက်သုံးချတယ်ဆိုတာနာမည်ကြော်တယ်မဟုတ်လားမဆင်မြောက်ရဲ့
ကိုဝင်ကြည့်ဘူးတဲ့ website တွေကုန်ပစ္စည်းတွေကိုအခြေခံပြီးတော့မှကိုရဲ့ Facebook စာမျက်နှာပေါ်မှာကြော်ညာတွေပေါ်ပေါ်လာတာသတိထားပြီးကြမယ်ထင်ပါတယ်အဲ့လိုမျိုးတွေမပေါ်အောင်ရောနောက်ကိုသွားဘူးတဲ့နေရာစားဘူးတဲ့နေရာတွေနဲ့ပတ်သက်တဲ့ကြော်ညာတွေမှာသူလဲသွားထားဘူးပါတယ်စားထားဘူးပါတယ်ဆိုတာမျိုးကိုယ့်ရဲ့နာမည်မပြတ်အောင်မှာ @ ဆိုတဲ့အောက်မှာကြော်ညာနဲ့ပတ်သက်တဲ့ setting တွေကိုပြင်လို့ရတယ်ရှင
် Facebook သုံးရတာကောင်းကျိုးတွေများသလိုကိုယ့်ရဲ့ကိုယ်ကြီးအချက်လက်လုံခြုံရေးပိုင်းတွေအတွက်လည်းတော်တော်လေးအန္တရာယ်များတာပဲမဆွမြတ်မို့ရဲ့ privacy setting တွေကအများကြီးပဲတခုချင်းစီကိုအသေးစိတ်ဖတ်ပြီးတော့ like ပြင်ရတော့မလို့တော့ဖြစ်နေ
ပြင်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ကိုသားညုံရဲ့ဒါပေမဲ့စောစောကပြောခဲ့တဲ့အချက်တွေကတော့ဒီကိုတတိမပြုတ်မိပဲနဲ့ကို့မှတ်တမ်းတွေကိုယူနိုင်ဖို့ခွင့်ပေးထားသလိုဖြစ်နေတဲ့အချက်တွေလေအဲဒါကြောင့်မို့လို့ဒီကိစ္စတွေကိုတော့မဖြစ်မနေကြက်ကြက်မမတ်လှုပ်ထားသင့်တယ်လို့ထင်နေရှင်သူများရဲ့တင်တာတွေကိုကိုကမမြင်ချင်ဘူးဆိုလို့ရှင်ကန့်သက်ထားလို့ရတယ်လို့မျိုးသူများတင်တဲ့ video post တွေကိုရဲ့ timeline ပေါ်မှာအလိုအလျောက်မပြတ်အောင်လည်းလုပ်လို့ရပါတယ်ဒီ Android phone တွေမှာ app setting တွေက auto play ဆိုတာကိုသွားပြီးတော့ပြင်လို့ရတယ် iPhone တွေဆိုရင်တော့ Facebook လုံခြုံရေး setting တွေက videos and photos ဆိုတဲ့နေရာမှာသွားပြင်လို့ရပါတယ်အဲ့ဒီမှာ phone data ကိုသုံးမလား wifi ကိုသုံးမလားဆိုတာကိုလည်းရွေးချယ်လို့ရတာမို့လို့ phone data usage ကုန်သွားတာကိုလည်းတက်တာသွားစီပါဖြစ်ပါရဲ့ရှင
်မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရအောင်ဒီလက်မှာတော့ဘောလိဝုဒ်ကနာမည်ကျော်မင်းသားတစ်ယောက်ဘာကြောင့်အမှုချခံရပါလဲသူရဲ့အမှုအခြေအနေဘယ်လိုရှိပါလဲဆိုတာသိရပါမယ်ပြီးတော့ဆွီဒင်နိုင်ငံကကဘာကျော်ဒီစီဘာကြောင့်နေများဆုံးပါသွားရတာပါလဲဒီလိုမျိုးကဘာတလောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ဘောလိဝုဒ်ရုပ်ရှင်လောကမှာအရင်နာမည်ကြီးတဲ့မင်းသားဆယ်မာခန်ဟာတမ်းမြထားရဲ့ရှားပါတော်ရိုင်းတရိတ်ဆန်တွေကိုဖန်စီတက်ဖြတ်မှုနဲ့အေဒီလ9ရက်နေ့ကတရားရုံးကထောင်နဲ့9မြေချလိုက်ပြီးတဲ့နောက်နောက်တရက်အကြာအေဒီလ9ရက်နေ့မှာတော့အာမခံနဲ့ပြန်လှုပ်ပေးလိုက်ပါတယ်။သူကနာမည်ကြီးမင်းသားဖြစ်တာမလို့ဘောလိဝုဒ်ရုပ်ရှင်လောကရောကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေရောသူ့ရဲ့အမှုကိုစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။သူကအာမခံနဲ့ပြန်လှုပ်ပေးလိုက်ပြီလဲဆိုရောသူ့ရဲ့ပရိသတ်တွေကအိန္ဒိယနိုင်ငံအနောက်မြောက်ပိုင်းရဂျက်စတန်ပြည်နယ်ဂျော့ပူးမြို့ကတရားရုံးအပြင်မှာနောက်ပြီးတော့မွန်ဘိုင်းကသူ့ရဲ့နေအိမ်အပြင်တို့မှာဝမ်းသာတဲ့အထိုင်းမင်းနဲ့ဂျာဝရီပြစ်ဖောက်ခဲ့ကြပါတယ်။သူကရှားပါအိန္ဒိယပြောင်တကောင်ကို1998ခုနှစ်တုန်းကတပ်ဖြတ်ခဲ့မှုနဲ့အိန္ဒိယနိုင်ငံရဲ့တော်ရိုင်းတရိတ်ဆန်ကာကွယ်ရေးဥပဒေကိုချိုးဖောက်တာဖြစ်ပါတယ်။အေဒီလာ20ရင်းနှစ်ကပဲတည်ဆုံသွားခဲ့တဲ့ကမ္ဘာကျော် DJ FH ကိုအောက်မေ့ကွန်ပျူတာအနေနဲ့သူ့ရဲ့နိုင်ငံဖြစ်တဲ့ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကဖျားကြောင်မှာခေါင်းဆောင်တွေထုတ်ခဲ့ကြပါတယ်။နာမည်ရင်းတင်ဘတ်ကလင်းကြီးပြင်းခဲ့တဲ့စတော့ခ်ဟ ோம் မြို့တော်ရဲ့မြို့လေဖျားကြောင်ကပေ250ကျော်မြင့်တဲ့အော်စကာမျှော်စင်ကနေတော့ Avicii ရဲ့နာမည်ကျော်သချင်းဖြစ်တဲ့ Wake Me Up ကျွန်တော်ကိုနှိုးပါဆိုတဲ့ဒီသချင်းဒီလုံးကိုခေါင်းဆောင်ထုတ်ခဲ့တာပါ။အဲ့ဒါကြောင့်လည်းအကဂီတာမှာနာမည်အကြီးဆုံးအမှုပညာရှင်တဦးဖြစ်တဲ့ Avicii ဟာအိုမန်နိုင်ငံမတ်စကတ်မြို့မှာတည်ဆုံနေရကိုတွေ့ရကြောင်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကပထမသတင်းထုတ်ပြန်လိုက်ပါတယ်။အသက်28နှစ်ရမှာတည်ဆုံတာဖြစ်ပြီးတော့အိုမန်ရဲဌာနဘက်ကထွက်လာတဲ့သတင်းတွေကသူ့တည်ဆုံမှုဟာသွေးရသားရတည်ဆုံမှုဖြစ်တယ်လို့ပထမပိုင်းမှာဖော်ပြနေပါတယ်။သူ့ဆုံးမသွားပြီးတော့ရဲ့အနေငယ်ကြားတဲ့အခါမှာတော့သူ့ရဲ့မိသားစုကသူဟာသူ့ဘာသူတက်တည်သွားခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်။အခုဖျားချောင်းကတော့သူ့ရဲ့တခြင်းကိုမွန်းတဲ့အချိန်တိုင်းမှာတနင်္လာကနေပြီးတော့တောက်ကြနေအထိတပတ်လုံးခေါင်းလောင်းထိုးခဲ့ပြီးတော့သူ့ရဲ့ website စာမျက်နှာမှာလည်း Rest in Peace ငြိမ်းချမ်းရမှာအနားယူပါလို့ပြောထားပါတယ်။သူက Wake Me Up ဆိုတဲ့တခြင်းနဲ့2013ခုနှစ် Billboard အကောင်အထည်တေးတပြား200ဆင်းမှာနံပါတ်၄ချိန်ကြပါ။ Forbes Magazine ကပြုစုတဲ့ဝင်ငွေအကောင်ဆုံး DJ ဆင်းမှာလည်းမကြာခဏဖော်ပြခဲ့ရပြီးတော့သူအရင်အောင်မြင်နေတဲ့အချိန်2016မှာတော့
သူ့ရဲ့ပွဲရီမှာလိုက်ပြီးဖြောပြတာကိုနားတော့မယ်လို့ပြောခဲ့ပါရဲ့သူ့ရဲ့ကျန်းမာရေးကြောင့်အားယူရတယ်လို့ပြောပြီးတော့အရင်ကအရက်အရန်တောက်ခဲ့တဲ့အချိန်နဲ့သူ့ရဲ့ကိုယ်ထဲမှာယောဂါတွေတော်တော်များနေခဲ့တာပါသူ့နာမည်နဲ့ပတ်သက်ပြီးတော့အသိချီဆိုတဲ့သူ့ရဲ့နာမည်နဲ့ပတ်သက်ပြီးတော့စိတ်ဝင်စားစရာပြောရမယ်ဆိုရင်တော့သူ့ရဲ့နာမည်ကအဖြစ်ချီပါဠိလိုဆိုရင်တော့ဗုဒ္ဓဘာသာအရအဝီစည်းလို့အဓိပ္ပာယ်ရတယ်လို့သူကိုယ်တိုင်ပြောထားခဲ့ပြတာပါအဝီစည်းလို့သူကိုယ်တိုင်နာမည်ရွေးချယ်ခဲ့တဲ့ Avicii သူမဆုံးရင်ရက်ပိုင်းကပဲ Billboard ဂီတာစုအတွက်တစ်ကြိမ်ရွေးချယ်ရတဲ့ဆင်းပါလေသူရဲ့တေးတပြားပါခဲ့ပါလိမ့်ရှင်ဒီတင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်လာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေတွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah, oh yeah, oh yeah.
နာကျော်ရဲ့တက်တက်ရောင်သတင်းမှာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးနားဆင်ရမယ်ဒီတစ်ပတ်သူယုံကြည်ရာစီစဉ်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ကဦးလင်းအောင်ပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်ပြောရမယ်ဆိုရင်တော့နိုင်ငံတစ်ခုတိုင်းပြည်တစ်ခုကြောင်းလဲဖို့ဆိုတာကအဲ့ဒီနိုင်ငံမှာအုပ်ချုပ်တဲ့ခေါင်းဆောင်အပေါ်မှာလည်းမူတည်တယ်လို့အဲ့ဒီနိုင်ငံတွင်းမှာနေထိုင်တဲ့တိုင်းသူပြည်သားတွေအပေါ်မှာလည်းစိတ်ပိုင်းဆိုင်ရာနဲ့သူရဲ့ကိုယ်တွေ့လောက်ကန်လိုက်နာကျင့်ကြံတဲ့အပိုင်းတွေပေါ်မှာအများကြီးမူတည်မယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဥပမာတစ်ခုအနေနဲ့ကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့သမ္မတဟောင်းဖြစ်တဲ့ဘာရက်အိုဘားမားရဲ့သမီးပေါ့နော်သူပါရဲဥပမာသမရတာဝန်ယူနေတဲ့အချိန်မှာသူ့သမီးကိုသူ့ကြောင်းကနေပြီးတော့စားတောက်ဆိုင်တစ်ခုကိုကြောင်းကနေပြီးတော့ဒီလောက်အပ်ပြီးပုံစံမျိုးဆွတ်လိုက်တဲ့အမှအဲဒီစားတောက်ဆိုင်တစ်ခုမှာသူ့သမီးရောက်သွားတဲ့အချိန်မှာစားတောက်ဆိုင်မှာသူ့သမီးကိုဒီကြက်ရှာနဲ့ပတ်သက်ပြီးအလုံးနဲ့ပတ်သက်ပြီးတော့ကြတဲ့လူကလွယ်ပြီးတော့ကြံတဲ့လူတွေကဘာမှသူ့သမရရဲ့သမီးဆိုပြီးတော့ကူညီတာတွေကိုပို့ပြီးတော့လုတ်ပေးတာတွေတွားပြီးတော့ရံကာရောစက်တောင်တို့နေငါတို့ပဲကုလုံးမယ်ဆိုတော့သဘောမျိုးတွေနဲ့ခေါင်းစက်တွေမရတာတွေခရတာတွေမရှိပဲနဲ့သူ့လုတ်ကိုသူတို့ရဲ့ဂျူတီလုတ်ကိုသူတို့လုတ်ပြီးတော့အားလုံးကကိုမနကိုကိုတာဝန်နဲ့ကိုယူကြတယ်ပေါ့အဲလိုပဲကျွန်တော်အခုမြင်နေတာကျွန်တော်တို့နိုင်ငံအတွင်းမှာဖြစ်နေတာကဘာတွေဖြစ်နေလဲဆိုတော့ကျွန်တော်အားလုံးကိုတော့မဆိုလိုဘူးပေါ့နော်တော်တော်များများကတယောက်နဲ့တယောက်ကိုတွေ့တယ်စစ်ဆင်မယ်ဆိုလို့ဆိုရင်ပြောဆိုမယ်ပေါင်းသိမ်းမယ်လောက်ကင်မယ်ဆိုလို့ဆိုရင်အဲ့ဒီလူကဘယ်လူကြီးရဲ့သားကွာဘယ်တတိယသားဘယ်ဘူကျုပ်ရဲ့သားဘသူတူဘသူနဲ့ပတ်သက်တယ်ဘယ်ရက်ွက်မှနေတာကွာဥပမာအဖြစ်ပြောရမဆိုရင်တော့ခြေတောင်ကြားလန်းတို့ဝင်းနာမီယာတို့တီလန်းတို့စသဖြင့်ပေါ့ဗျာပိုင်ဆိုင်မှုမျိုးကြည့်ပြီးတော့အဲ့ဒီလူကိုလူကုန်တန်တိုင်းဝိုင်းမျိုးတို့သတ်မှတ်ပြီးတော့အဲ့ဒီလူကုန်တန်တိုင်းဝိုင်းတဲ့လူနဲ့တောရွာလေးကဖနာစုပ်လေးစီးပြီးတော့မပြည့်စုံတဲ့လူတယောက်ကိုဆက်ဆံတဲ့အခါမှာကြွားချမှုတွေတော်တော်များများရှိနေသေးတယ်လို့ကျွန်တော်အနေနဲ့မြင်နေတွေ့နေပါသေးတယ်။ဒါမျိုးတွေကတကယ်တော့နိုင်ငံတကာမှာကျုံပိုင်ဆိုင်ရာတွေဘလောက်ကြီးပဲတိုးတက်တိုးတက်စိတ်ပိုင်ဆိုင်ရာတွေမတိုးတက်ဘူးဆိုတာပြနေရပဲ။အခုနောက်ဖြစ်တင်လာကအမေရိကန်မှာသမရတာဝန်ယူထားတဲ့သမရရဲ့သမီးတယောက်ကဆိုင်မှာလောက်အပ်ပြီးတော့ပြီးတဲ့ချိန်မှာတာဝန်ကျတဲ့လူကလွယ်လို့ကြံတဲ့လူတွေအားလုံးကကိုယ့်လုပ်ကိုယ်လုပ်ပြီးတော့ပုံမှန်တိုင်းပဲကိုယ့်ဂျူတီကိုယူပြီးတော့အားလုံးပြီးပြီးသွားအောင်လုပ်တဲ့ပုံစံမျိုးကိုကျွန်တော်တို့မြန်မာနိုင်ငံမှာလည်းလူတွေရဲ့စိတ်ထဲမှာရှင်းရှင်းပြောမယ်ဆိုလို့ဆိုရင်သူ့ရဲ့ပိုင်ဆိုင်မှု background ဂုဏ်ပဒနာအချိန်အဝါတွေမကြည့်ပဲနဲ့ထားရတဲ့အကျင့်တွေထောက်ပြီးတော့ကိုယ့်ရဲ့ပုံမှန်လောက်ရမဲ့ဂျူတီကိုကိုယ့်ရဲ့တာဝန်တစ်ခုကိုယ့်ရဲ့သမိုင်းပြီးအခြေအနေတစ်ခုကို
အားလုံးတာဝန်ကြီးကျေလောက်ရမယ်ဆိုလို့တဲ့ဒီနိုင်ငံကကျောက်ပိုင်းဆိုင်ရာတိုးတက်မှုမဟုတ်ပဲနဲ့စိတ်ပိုင်းဆိုင်ရာဝအဖက်ဖက်ကနေပြီးတော့ဖွင့်ပြတိုးတက်လာနိုင်တဲ့ဘယ်တော့မှနောက်မကျဘူးအများဆုံးသူပြင်ကြောင်းနဲ့တော်မှုကအခြေအဟုန်နဲ့ပြင်းထန်သွားနိုင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျို
voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုမနက်ကအင်္ဂါညတိုက်ရိုက်လေးလိုက် VOA America တိုင်းရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ VOA ရဲ့တင်းလာနေညဘက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 5885ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 585တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်။မနေ့ကအင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့စီးပွားရေးနဲ့သုတဆောင်လေးအမေရိကန်တစ်ခွင်အစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာအထေကံဘုံနှလုံးဖောက်ခွဲခဲ့တာကြောင့်သတင်းတောက်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။ဒါအပြင်သတင်းတောက်5ဦးနဲ့နောက်ထပ်လူ50လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောင့်အဖွဲ့ကပြောပါတယ်။ INDS ယောဂါကိုတိုက်ဖြတ်နေတဲ့ကုလသမဂ္ဂအေဂျင်စီ UNAIDS ကထိတ်တန့်အရာရှိတဦးနဲ့ပတ်သက်တဲ့လိင်ပိုင်းဆိုင်ရာစောင့်ကားမှုမှာတိုင်ကြားချက်အစ်စ်တွေထပ်မံလက်ခံရရှိတဲ့အတွက်ဒီကိစ္စကိုပြန်လည်စုံစမ်းစစ်ဆေးနေပါတယ်။2015ခုနှစ်ကဘန်ကောက်မြို့ဟိုတယ်တစ်ခုမှာတဲခုံနေတော့အစ်စ်နေဝန်ထမ်းတဦးပေါ်လိမ့်မိုင်းဆိုင်ရာအကြမ်းဖက်ဆော့ကားခဲ့တယ်ဆိုတော့ဒုတိယအမှုဆောင်ချုပ်လူးဝစ်လော်ရက်စ်ရဲ့အမှုကိုပြန်လည်စုံစမ်းစစ်ဆေးသွားမယ်လို့ UNH ကပြောပါတယ်။မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူညီကောင်စီအဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကျင်နဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာလက်တလော့ဖြစ်ပေါ်နေတဲ့ပြည်ပကတွေကိုလေ့လာဖို့ရောက်လာကြတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာတောင်းဆန်းစုကျင်နဲ့တွေ့ဆုံစဉ်မှာရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။25ရောက်ပါတဲ့ဒီကုလသမဂ္ဂလူညီကောင်စီအဖွဲ့ဟာဒီကနေ့ညနေပိုင်းမှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းအချိန်အတန်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မနေ့ပြန်မှာတော့သူတို့ဟာမောင်တော်မျိုးကိုနေချင်းပြန်ခီးသွားအောင်မှာဖြစ်ပြီးမြန်မာနိုင်ငံကမနေ့ပြန်မှာမပြောင်းခင်သတင်းသာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုနိုင်ငံတကာဆန်နှုံးမီရဲတပ်ဖွဲ့တွေအဖြစ်ပြောင်းလဲရေးယူရိုတန်30အကုန်ကြခံတင်နှံပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကခုခံကာကွယ်ပြောကြားပါတယ်။ရိုက်တာတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်တန်းထောင်ချောက်ဆင်ဖမ်းဆီးဖို့အထက်အရာရှိကခိုက်စီခဲ့တာပါလို့တရားလိုပြသက်တဲ့ရုံနဲ့တူကထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာ EU နဲ့မြန်မာနိုင်ငံအကြားဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။
2018ခုနှစ်ဧပြီလ30ရက်တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကြော်ပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှာမတ်စုံမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Quiet Sound ရဲ့ဖြစ်ပါတယ်ရှင်။ VOA American တိုင်းရဲ့အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီသောတာရှင်များနဲ့တော့မြန်မာပြည်သူကြည်သာအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.